တရားနာပိဋကများနဲ့တကွစัจ java ဝလာအနန္တမှာရှိကြတဲ့လူနဲ့ပြမာတတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့1364ခုတော်သလင်းလာပြီနေ့2002ခုနှစ်စက်တင်ဘာလ21ရက်နေ့တထုံမြို့ဓမ္မဒုဒ္ဒခရမ်းကျောင်းတိုက်အတွင်းဆင်ခြင်းပါတဲ့ဝါတွင်တည်တင်ပတ်ဓမ္မသဘင်မှာကရုဏာလဲလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှပေးလှမှာဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလှခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လက်ဥချီထားပြီးတော့လိုက်ဆူကြပါအရဟံဂုဏ်တော်ရဲ့အတိတ်ပဲ၃မျိုးတစ်မျိုးကိုတစ်ခေါက်စီတိုင်ပြပါမယ်ဥစဉ်တစ်ခေါက်တိုင်ပြပြီးရင်၃ခေါက်စီပွားကြရမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားရဟံစိတ်괴ရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားသူကိုခံယူတော်မူထိုက်သောမြတ်စွာဘုရားသောဖြာရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစေကပါတယ်လေကရုဏာလက်ကရုဏာလက်ဓနုလက်တို့ဘာလို့တော့မဟုတ်ပါဘူးเนาะဒီနေ့ကတော်သလင်းလာပြီနေဆိုတော့ဘာအခါတော်နေတုန်းဘာအခါတော်နေတယ်လဲအပြီးတော့ကရုဓမ္မအခါတော်နေကရုဆိုတာလင်းလေးစားစားဓမ္မဆိုတာတရားကရုဓမ္မဆိုတော့လင်းလေးစားစားကျင့်သုံးရမယ့်တရားဒါနသီလဘာဝနာဝိရဝိသဓမ္မတဝနာဓမ္မဒေသနာအစရှိတဲ့ကုသိုလ်ကောင်းမှုအလုံးဟာလင်းလေးစားစားကျင့်သုံးရမယ့်တရားတွေရှိပါပဲဒါပေမဲ့ဒီနေရာမှာတော့ကရုဓမ္မအရာ၅ပါးသီလကိုပဲယူရပါတယ်ကရုဓမ္မလေးလေးစားစားကျင့်သုံးရမယ့်တရားဆိုတာ၅ပါးသီလကိုပြောတာပါဒီတော့ကရုဓမ္မအခါတော်နေ့ကိုအများနားလည်လွယ်အောင်ရှင်းရှင်း ယူယူပြောမယ်ဆိုရင်၅ပါးသီလအခါတော်နည်းလို့ပြောလို့ရပါတယ်။ဘာအခါတော်နည်းတဲ့လဲ၅ပါးသီလအခါတော်နည်း၅ပါးသီလအခါတော်နည်းကိုဂရုဓမ္မအခါတော်နည်းခေါ်ပုံကုရုဓမ္မအခါတော်နည်းခေါ်ပုံကတော့လောက၌အကောင်းဆုံးသောအရာဆိုတဲ့တရားထဲမှာဦးဇင်းတို့ဟောခဲ့ပြီးပါပြီ။အဲဒီစာအုပ်ထဲမှာလည်းရေးခဲ့ပြီးပါပြီ။အဲဒီမှာပဲလေ့လာကြပြီတော့နော်။တရားမစသေးဘူးကြောညာဝင်တယ်လို့တော့သဘောမထားပါနဲ့နော်။ငါးပါးသီလခါတော်နေ့မှာငါးပါးသီလနဲ့ပတ်သက်တဲ့တရားပဲဦးဇင်းတို့ဟောပါမယ်။ငါးပါးသီလအကြောင်းကိုလည်းပဲတိတိတန်တန်တခန္ဓနာမဟောရသေးလို့ပါ။၅ပါးသီလလို့၅ပါးသီလအကြောင်းဟောမယ်လို့ဆိုပေမဲ့၅ပါးလုံးအကြောင်းတော့မဟောပါဘူး၅ပါးတည်းကပထမဆုံးသီလဖြစ်တဲ့ပါဏတိပါဒမှရှောင်ခြင်းခြင်းဆိုတဲ့သီလကိုပဲဟောပါမယ်ပထမဆုံးသီလကိုပဲဟောပါမယ်အေးအေးဆေးဆေးတခန္ဓနာဟောမယ်ဆိုရင်တော့၂နာရီဟောလဲမပြီးဘူး၃နာရီဟောလဲမပြီးပါဘူးသို့တော်လည်းပဲ၁နာရီနဲ့ပဲအချိန်ရသလောက်ပြီးသလောက်ဟောသွားမှာပေါ့ပါဏာတိပါဒပါဏရဲ့အတိရဲ့ပါဒရဲ့ပုတ်သုံးပုတ်ပေါင်းထားတာဖြစ်ပါတယ်ပါဒဆိုတာကကြစီတာကြစီတယ်ဆိုတာကိုအဖြောင်းပြလိုက်တော့ခြတာပေါ့အသက်ကိုလှင်းလင်းမြန်မြန်ခြလိုက်တာကိုပါဏာတိပါဒလို့ခေါ်ပါတယ်လူတယောက်ဆယ်နှစ်ဆက်ပြီးတော့အသက်ရှည်ရအောင်မဲ့ဥစ္စာကိုကတတ်လိုက်တယ်ဆိုရင်ဒုပြင်မှာနေရမယ့်အသက်10နှစ်ညံညံကုန်မသွားဘူးလားကုန်သွားတယ်ဒါကြောင့်သူ့အသက်တတ်တယ်ဆိုတာသူတစ်ပါးရဲ့အသက်ကိုလှင်းလင်းမြန်မြန်ချလိုက်တာပဲအနှစ်20အသက်ရှည်ရမယ့်လူတစ်ယောက်ကို10နှစ်လောက်မှကိုကသွားတတ်လိုက်တယ်ဆိုရင်10နှစ်စိုးပြီးတော့ပြေးသွားတာပေါ့ဒါကြောင့်မလို့ပါဏာတိပါဒဆိုတာသူတစ်ပါးရဲ့အသက်ကိုလှင်းမြန်စွာချလိုက်တာကိုခေါ်ပါလေနောက်တစ်ခုကပါဏဆိုတာအသက်အတိဆိုတာလွှမ်းမိုးနှိမ့်ဆက်၍ပါဒဆိုတာကြစီတာခြားတာသူတစ်ပါးရဲ့အသက်ကိုလွှမ်းမိုးနှိမ့်ဆက်ပြီးတော့ခြားလိုက်တာကိုပါဏတိပါဒလို့ခေါ်ပါလေတက်တယ်ဆိုတဲ့ခုကလက်နဲ့တစ်ခုခုနဲ့တတ်ရတော့မှာဘူးလက်နဲ့တစ်ခုခုနဲ့တတ်လိုက်တဲ့အချိန်မှာအသက်ခံရတဲ့ပုဂ္ဂိုလ်ကိုလွှမ်းမိုးပြီးတော့နှိမ့်ဆက်လိုက်တယ်လို့ဖြစ်သွားပါတယ်ဘသူမှအရာပြည်တယ်လို့အေးအေးဆေးဆေးပျော်ပျော်ရှင်းရှင်းပြုံးပြုံးလေးနဲ့အသက်ခံပြီးသေသွားတဲ့လူတွေရှိလို့လားမရှိပါဘူးမရှိဘူးအလွန်မိုးခံအနှိမ့်ဆက်ခံအညင်ပန်းခံပြီးတော့ပဲသေသွားရတာဒါကြောင့်မလို့သူတစ်ပါးကိုလွန်မိုးနှိမ့်ဆက်ညင်ပန်းပြီးတော့မှအသက်ကိုချလိုက်တာမို့လို့လေဘာနာတိပါဒလို့ခေါ်ပါတယ်မှတ်မိပါစေနော်ဘာနာတိပါဒသူတစ်ပါးသက်တယ်လို့ဒါအဓိပ္ပာယ်ကတော့လူရင်းမှာပဲဒါပေမဲ့တရားပုတ်ရဲ့တပုတ်ချင်းထွက်တဲ့အဓိပ္ပာယ်လေးသိရတာကအင်မတန်အရသာရှိပါတယ်ဦးဇင်းတို့မေးမှပဲမှန်ပါဖျားဖြီးနော်မမေးဘဲနဲ့ပြောရင်ဦးဇင်းတို့အဲ့ဒါမဟုတ်တတ်တော့ဘူးအဲ့တော့ဦးဇင်းတို့ကမေးလိုက်တော့မှပဲမေးတဲ့ဟာနဲ့ဆိုင်တာလေးကိုဖြီးပါတခွန်ပြောတခွန်မှန်ပါဖျားမလုပ်ပါနဲ့ဒါဦးဇင်းတို့မဟုတ်တတ်လို့ပြောတာပါနော်လုပ်တာတော့မမှားပါဘူးအဲ့တော့ပါဏတိပါဒဆိုတာသူတစ်ပါးရဲ့အသက်ကိုနှင်းနှံစွာချခြင်းသူတစ်ပါးရဲ့အသက်ကိုလွန်မုံနှိမ့်ဆက်ပြီးချခြင်းအသေးစိတ်အတိအထိယူမယ်ဆိုရင်တော့သူတစ်ပါးရဲ့အသက်ကိုလှင်မြန်စွာချကြောင်းစေတနာလွန်မိုးနှိမ့်ဆက်ပြီးချကြောင်းစေတနာလေးကိုပါဏတိပါဒလို့ခေါ်ပါတယ်ပါဏတိပါဒမှရှောင်းနေရှောင်းနေဆိုတာသူတစ်ပါးရဲ့အသက်ကိုတတ်ခြင်းနဲ့စေတနာလေးအဲ့ဒီစေတနာလေးကိုရှောင်ကျင်ကြရတာပါပဲပါဏတိပါဒဟာဆောင်ရမယ့်တရားလားရှောင်ရမယ့်တရားလားရှောင်ရမယ့်တရားဘာဖြစ်လို့တော့ဘာဖြစ်လို့ရှောင်ရမှာသူတစ်ပါးရဲ့အသက်ကိုတတ်တယ်ဆိုတာမကောင်းတဲ့အလုပ်မလို့ရှောင်ကျင်ရမှာပေါ့ဒါအလွယ်ဆုံးပြောလိုက်တာပေါ့နော်ပညာရှိသူတော်ကောင်းကြီးကဲရတဲ့အလုပ်ကိုယ်ကိုလည်းကောင်းချုံမပေးတဲ့အလုပ်ပေါ့အသက်ခံရတဲ့တရားဝါကိုလည်းကောင်းကျိုးမပေးတဲ့အလို့ကိုယ်တရောသူတစ်ပါးတရောဘာမှအကျိုးမရှိဘဲနဲ့ဆိုးကျိုးတွေပဲဖြစ်စေနိုင်တဲ့အလို့မလို့ရှောင်ကျင်ကြရမယ်မပြောပါနဲ့ဆုံးပါမှန်ပါဖရာတော်နော် အဲ့တော့သူတစ်ပါးတက်ကိုတက်တယ်ဆိုတာကောင်းကျိုးပေးတဲ့အလုပ်မဟုတ်ဘူးဆိုးကျိုးပေးတဲ့အလုပ်သူ့တဲ့တက်ချင်းကြောင့်နိုင်ရနိဗ္ဗာန်ရောက်တယ်ဆိုတာမရှိပါဘူးအပေငရဲကိုပဲရောက်ရမယ်သူတစ်ပါးတက်ကိုတက်လို့ရှိရင်အပေလေးပုံကိုရောက်ရတယ်အထွတ်ထိပ်ကတော့ငရဲထီကြရပါတယ်ငရဲကလွတ်လာပြန်ပြီဆိုတော့လည်းအများကြဘူးနောက်မှရှိတဲ့အတိုင်းအသက်တိုးခြင်းအနာရောဂါများခြင်းအဆက်ရှိတဲ့ဆိုးကျိုးတွေနဲ့ကြုံတွေ့ရမှာပေါ့ဒီလိုရှိရင်ငရဲကြစီတဲ့အလုပ်ဟာဆောင်ရမယ့်တရားမဟုတ်ဘူးရှောင်ရမယ့်တရားပဲပဏာတိပါဒရဲ့အကျိုးအပြစ်တွေကိုခံရတဲ့နေရာမှာတော့တရဝအသက်ခံရတဲ့တရဝရဲ့အကောင်အကြီးအသေးပေါ်မှာလည်းမူတည်ပါတယ်အသက်ခံရတဲ့တရဝရဲ့ဂုံအ ਨੇ အများပေါ်မှာလည်းမူတည်ပါတယ်အမေကိုတတ်လိုက်မယ်အဖေကိုတတ်လိုက်မယ်ယဟနာကိုတတ်လိုက်မယ်။မြတ်စွာဘုရားကိုတတ်လိုက်မယ်။အဲ့ဒီလိုဆိုရင်တော့ပေချာပေါ့အဝိဇ္ဇီကိုရောက်စေနိုင်ပါတယ်။ဒါကြောင့်သူတို့ကအာနန္ဒရိယကံလေးလို့ခေါ်ပါတယ်။ပင်စာနန္ဒရိယကံလို့ဆိုတဲ့အတိုင်းသိပြီးပြီးချင်းအဝိဇ္ဇီငရဲ့တန်းရောက်တဲ့ကံကတော့၅ပါးရှိပါတယ်။ဒါပေမဲ့အဲ့ဒီထက်မှတန်ခဗီတကကံလို့ခေါ်တဲ့တန်ခသင်းခွဲတဲ့ကံကတော့ပဏာတိပါဒနဲ့မဆိုင်တဲ့အတွက်ကြောင့်ခြံထားခဲ့မယ်။ခြံထားခဲ့ပြီမဲ့သိထားလိုက်ရမှာကပင်စာနန္ဒရိယကံ၅ပါးထဲမှာအပြည့်အကြီးဆုံးကအဲ့ဒီခြံထားခဲ့တဲ့တန်ခဗေဒကကံတန်ခသင်းခွဲတဲ့ကံတန်ခညင်ညွတ်နေတဲ့တန်ခအချင်းချင်း꿰ပြားသွားအောင်ဂုံးတိုက်တဲ့ကံတွေးခွဲတဲ့ကံတန်ခသင်းခွဲအောင်လုပ်တဲ့ကံအဲ့ဒီကံဟာအပြည့်အကြီးဆုံးပဲဘယ်လိုကြည့်လဲဆိုရင်အဝိဇ္ဇငရဲ့ရဲ့အာယုကပတ်လုံးပေါ့လေအဝိဇ္ဇငရဲ့တက်တန်းရှိသမျှခံရတယ်ကျန်တဲ့မှာအမိသချင်းဖိသချင်းဆိုတဲ့ကံဒီကတော့သူ့အတိုင်းတာနဲ့သူပဲခံရတာပေါ့အဲ့တော့အမိသဖိသယဟနာသဖယသတန်ခါသင်ခွဲဆိုတဲ့ကံ၅ပါးလုံးကိုတစ်ဘွားထဲမှာတစ်ပြိုင်တည်းထဲကျူးလွန်တစ်ပြိုင်တည်းထဲဆိုတာတစ်ချိန်နဲ့တစ်စက္ကန့်နဲ့လို့မဆိုလိုဘူးပေါ့လေဘဝမှာ၅မျိုးလုံးကျူးလွန်ထားတဲ့ဆိုရင်တော့တည်တဲ့အခါတန်ခါသင်ခွဲတဲ့ကံကအကျူးပေးမယ်ရှင်လေးကအကျူးမပေးတော့ပဋိသင်္ဍီအကျူးမပေးတော့တာပေါ့တင့်တော်တဲ့ဘဝတစ်ခုခုမှာတော့ပဝတိအကျိုးတော်ပေးမှာပါပဲအဲ့ဒါသူကအပြစ်အကြီးဆုံးကံပါဏတိပါဒနဲ့ပတ်သက်တဲ့ခုနအမိသအဖိသယဟနာသဖယသဆိုတဲ့ကံ၄မျိုးတည်းမှာတော့ဖယသဆိုတဲ့နေရာမှာဖယကိုတော့တတ်လို့တော့မရဘူးပေါ့လေဖယကိုလောဟိတုပ္ပါဒကကံဆိုတဲ့အတိုင်းဖယကိုသွေးစင်းတိမ်အောင်လုပ်တာပေါ့အမှန်ကတော့တတ်တာပါပဲအရှင်ဒီဝရကမြတ်စွာဘုရားကိုကြောင်မောင်းဆင်းပြီးတော့အသေးဆိုပြီးတတ်လိုက်တာပဲဒါပေမဲ့မြတ်စွာဘုရားရှင်ရဲ့ဘုန်းကံကြောင့်ကြောက်ထုံနှစ်ခုကဂျားရီကနေခံပြီးတော့အဲ့ဒီဒီဝဲအရှင်ဒီဝဲလှိမ့်လိုက်တဲ့ကြောက်တူးကြီးကိုခံထားလိုက်တယ်အဲ့ဒီကနေဆက်ပြီးတော့ပဲ့ကျသွားတဲ့ကြောက်စားလေးကမြတ်စွာဘုရားရဲ့ခြေမကိုထိအဲ့ဒီမှာမြတ်စွာဘုရားရှင်ခြေမတော့သွေးချင်ဥသွားပါလေအမေသအဖေသယဟနာသမြတ်စွာဘုရားကိုသွေးစင်းတဲ့အောင်လှုပ်ဆိုတဲ့ကံလေးမျိုးလုံးကိုတယောက်တည်းကတဘဝထဲမှာကျူးလွန်ထားတယ်ဆိုရင်မြတ်စွာဘုရားရှင်ကိုသွေးစင်းတရားလုပ်တဲ့ကံကအကျိုးပေးတယ်ရှေးကံ၃မျိုးကအကျိုးမပေးတော့တခါအမေသအဖေသယဟနာသကံ၃မျိုးကျွလွန်ထားတယ်ဆိုရင်တော့ယဟနာကိုတတ်တဲ့ကံကအကျိုးပေးတယ်အမေသအဖေသတဲ့ကံကအကျိုးပေးခွင့်မရတော့နောက်နောက်ကံကပို့ပြီးတော့အပြစ်ကြီးတာကိုအပြစ်ကြီးတဲ့ကံကအရင်ဆုံးအကျိုးပေးလိုက်တာပါပဲအဲ့တော့ယဟနာကိုတတ်တယ်ဆိုတဲ့နေရာမှာလေပုထုဇဉ်ဘဝမှာကိုကတတ်တယ်အစိတ်ခံပြီးတတ်တာဖြစ်ဖြစ်လက်နဲ့နဲ့နှိပ်စက်ပြီးတတ်တာဖြစ်ဖြစ်လက်ရင်းညှစ်ပြီးတတ်တာပဲဖြစ်ဖြစ်ပေါ့လေပုထုဇဉ်ဘဝမှာကိုကတော့တတ်လိုက်တာပဲဒါပေမဲ့တေကံဤလေးမှာငိုကလေးကလည်းဝိပဿနာအားထုတ်တဲ့အချိန်လေးကလည်းရှိနေတော့တေကံဤကြမှာယဟန္နာဖြစ်သွားတယ်ယဟန္နာဖြစ်ပြီးတော့မှသုတိစိတ်ကျသွားတယ်ပေသွားတယ်ဆိုရင်ပုထုဇဉ်ဘဝတုန်းကကိုကအစိတ်ခံတဲ့ရိုက်နဲ့တတ်ပြီးမဲ့ပေတော့ယဟန္နာဘဝနဲ့ပေသွားတာမို့လို့ယဟနာကိုတတ်တာနဲ့အတူတူပါပဲတဲ့ပုထုဇဉ်ဘဝမှာတတ်လိုက်လို့ငါပုထုဇဉ်ကိုတတ်တဲ့အပြစ်ပဲရလိမ့်မယ်လို့မတွေးရဘူးယဟနာကိုတတ်တာနဲ့အတူတူပဲတဲ့တခါအမိတတ်တာရဲ့အဖေတတ်တာရဲ့ဒီကံကုတ်ကိုလူတစ်ယောက်တည်းကတဘဝမှာကျူးလွန်ထားတယ်ဆိုရင်ဘယ်ကံကကျူးပေးမယ်ထင်လဲအဖေရောအမိရောတီလာဂုံချင်းအတူတူပဲဆိုရင်အမေကိုတတ်တဲ့အပြစ်ကအကျိုးပေးတယ်အဖေကိုတတ်တဲ့အပြစ်ကအကျိုးမပေးတော့ဘူးဘာလို့လဲဆိုတော့အမေကပူပြီးတော့ကျေးဇူးများလို့တဲ့ဂုံရင်းကတော့အတူတူပဲနော်သီလသမာဓိပညာဂုံကတော့အတူတူပဲဒါပေမဲ့သားသမီးပေါ်မှာပူပြီးတော့ အမေကကျေးဇူးများတဲ့အတွက်ကြောင့်အမေတတ်တဲ့ကံကကျူပေးပါလေတကယ်လို့အမေရောဖေရောအမေနဲ့ဖေမှာအမေကပါသီလသမာဓိပညာပါကြီးတယ်ဆိုတော့ဒါအထူးပြောကြတာမလို့တော့ဘူးပေါ့လေတကယ်လို့အဖေကသီလသမာဓိပညာအမေထက်သားတယ်ဆိုရင်တော့အဖေကိုတတ်တဲ့ကံကအကျိုးပေးတယ်အမေကိုတတ်တဲ့ကံကအကျိုးမပေးတော့ဘူးဂုံရင်းတူနေမှသာကျေးဇူးများတဲ့အမေတတ်တဲ့ကံကအကျိုးပေးတာပါနော်ဒါကအာနန္ဒရိယကံ၅ပါးနဲ့ပတ်သက်ပြီးတော့သိထားသင့်တာအာနန္ဒရိယကံ၅ပါးကလည်း၄ပါးကပါဏတိပါဒနဲ့ဓာတ်ရိုက်ကြီးကိုသက်ဆိုင်နေပါတယ်အခုခင်မှာတော့မြတ်စွာဘုရားရှင်တတ်တော်ထင်ရှားမရှိတော့တဲ့အတွက်လောဟိတုပါဒကကံတော့မဖြစ်နိုင်တော့ဘူးပေါ့အမေတတ်တဲ့ကံအဖေတတ်တဲ့ကံယဟန္တာတတ်တဲ့ကံဒီကံကြီးသုံးပါးတော့ထိုင်နိုင်တယ်မထိုင်အောင်တတိထားရမှာပါပဲအဲ့ဒီကံကြီးတော့မှထိုင်လို့တော့ဘာမှစဉ်းစားမနေနဲ့ပေးကြပေါ့အဝီစီးပါပဲဘာပီကြမှမလို့ပါဘူးเนาะဘယ်ယမမင်းကြီးစီမှလည်းသွားစရာမလိုဘူးချက်ချင်းအဝီစီးကိုစောက်ထိုးကြမှာပါပဲအမေဖေယဟန္တာလောက်ဂုံမကြီးပေမဲ့လည်းတခြားသက်ရှိတဲ့တော်ဘာတွေကိုတတ်လို့ရှင်လည်းငရေကြမှာပါပဲတခြားတတ်တော်ဘာတွေမှာတော့ခုနဝိရဟိတာလို့ခေါ်တဲ့ကောင်းအထူးမရှိတဲ့တရိษ္ဆာန်နေမှာဆိုရင်တရိษ္ဆာန်ကိုသူကစာထဲမှာဂုဏဝိရဟိတလို့ပြထားတယ်ကောင်းအထူးမရှိတဲ့သူတွေတဲ့ကောင်းအထူးမရှိတဲ့တရိษ္ဆာန်နေမှာဆိုရင်တော့အကောင်သေးသေးကိုတတ်တဲ့ကံထက်အကောင်ကြီးကြီးကိုတတ်တဲ့ကံကပိုပြီးတော့အကျိုးပေးကြီးကျယ်တယ်တချို့ကထင်တယ်ရှင်လေးလည်းအသက်တစ်ချောင်းပဲဆင်းတကောင်လည်းအသက်တစ်ချောင်းပဲအသက်တစ်ချောင်းချင်းအတူတူအကျိုးပေးလည်းအတူတူပဲပေါ့လို့ထင်တယ်မဟုတ်ပါဘူးရှင်မလည်းအသက်တစ်ချောင်းမှန်ပါတယ်ဆင်မလည်းအသက်တစ်ချောင်းမှန်ပါတယ်ဒါပေမဲ့ရှင်တက်တဲ့ခါကျတော့ဖြတ်ကနေရဲလိုက်ရင်လည်းမပြီးဘူးလားဆင်တကောင်ကျတော့ရှင်ရဲတယ်လို့ဖြတ်ကနေသွားရဲလို့ရပါမလားပြင်းတောင်ပြင်းသေးတယ်လို့ပြောဦးမယ်နော်အရာတောင်မပြင်းဘူးကွာထပ်ပုတ်ဆံမအောင်လို့ပြောမှာအဲ့တော့ဆင်ကိုတက်လို့ရှိရင်ရှင်ကိုတက်တဲ့လုံလဝရိယမျိုးနဲ့မရတော့ဘူးလုံလဝရိယကြီးကြီးစိုက်ရတယ်လုံလဝရိယပို့ပြီးတော့စိုက်ရတဲ့အတွက်ကြောင့်အကောင်ကြီးကြီးကိုတက်ရင်အကောင်သေးသေးတက်တတ်တဲ့ပို့ပြီးတော့အပြည့်ကြီးပါတယ်ဒါကဂုဏဝိရိဒဂုံအထူးမရှိတဲ့တိရစ္ဆာန်ဒီမှာအကောင်အသေးအကြီးနဲ့ပဲသူကခွဲလိုက်တယ်ချင်းချက်နေနဲ့ကွာမှတ်သားထားရမှာတော့ဂုံအထူးမရှိဘူးဆိုတာကရေပုံရတိရစ္ဆာန်တွေကိုသာပြောတာပါမြတ်စွာဘုရားအလောင်းတိရစ္ဆာန်သွားပြီးတော့တတ်မယ်ဆိုရင်တော့လူတတ်တဲ့တောင်အပြည့်ကြီးတာမျိုးရှိသေးတယ်နော်ကြာဘူးမှာပေါ့ဘုရားအလောင်းမြောင်မင်းကိုခေါင်းကြောက်ခဲနဲ့ထုလို့ထုတဲ့မဟုတ်ဆိုးကြွားဝင်ပါတင်တခါတည်းညင်ညူသွားတာညင်ညူပြီးတော့ဝီစီငရင်ကျသွားတာရောက်တဲ့လူဆိုရင်တာမန်ကြီးလည်းလို့ရှင်တော့မြောက်ကတရိษ္ဆာန်ပဲဂုံတူးမရှိဘူးလူကတော့ဂုံတူးရှိတယ်လို့ထင်စရာပေါ့ဒါပေမဲ့ဟိုမြောက်ကရိုးရိုးမြောက်မဟုတ်ဘူးဖရာလောင်းမြောက်ပါရမီတော်တွေကိုဘဝပေါင်းများစွာအချင်းချင်းထက်ထက်ဖြည့်စည်းလာခဲ့တဲ့တရိษ္ဆာန်ဒီတော့မြောက်တရိษ္ဆာန်ဖြစ်ပေမဲ့လို့တတ်တဲ့ပုဂ္ဂိုလ်မှာအဝီစီငရင်ကျတဲ့ထီကိုအပြစ်ကြီးပါတယ်ဒီလိုဆိုတော့တရားနာပိဒါညရဲ့အိမ်မှာကြောင်လေးတွေခွေးလေးတွေမရှိဘူးလားကဲအဲ့ဒီကြောင်လေးတွေဖယားလောင်းကြောင်ဖယားလောင်းခွေးမဟုတ်ဘူးလို့ပြောနိုင်ပါမလားမပြောနိုင်ဘူးတော့ကို့မှာဘာအဖေညင်မလည်းမရှိဘူးဟိုးလွန်ခဲ့တဲ့ကဘာပေါင်းများစွာနောင်လာမဲ့ကဘာပေါင်းများစွာကိုမျှော်ကြည့်နိုင်တဲ့အဖေညင်တကူလည်းဘာမှမရှိအဲ့ဒါကြောင်ဂုတ်ကနေဆွဲပြီးတော့ကင်ပေါက်လိုက်ခြေထောက်နဲ့ပိတ်ကန်လိုက်လို့တော်ပါမလားတကယ်လို့ကို့အိမ်မှာရှိတဲ့ကြောင်ကဖယားလောင်းကြောင်ဖြစ်နေဘယ်နဲ့လို့ဒါသတိထားမှာနော်အိမ်မှာရှိတဲ့ကြောင်လေးခွေးလေးငှက်တွေအကုန်လုံးပေါ့လေဘယ်တိရစ္ဆာန်မဆိုမြတ်စွာဘုရားရှင်ကလည်းဒါတိရစ္ဆာန်ဘွားတွေအများကြီးဖြစ်ခဲ့ဘူးတာကိုတိရစ္ဆာန်အမျိုးစုံအောင်ကိုဖြစ်ဘူးတာပါပဲတန်မြာမှာမဖြစ်ဘူးတဲ့တရားအဲ့ဒါပါဏတိပါဒကြောင့်ပြောတော့မင်းကလည်းသိသွားတာပေါ့နော်အသက်မသိပဲမင်းသိအဲ့ဒါအိမ်မှာရှိတဲ့ခွေးလေးတွေကြောင်လေးတွေလည်းပဲဖျားလောင်းခွေးလေးတွေဖျားလောင်းကြောင်လေးတွေဆိုတာရှိနိုင်ပါတယ်ဒါကြောင့်မြင်မြင်သနာတရိษ္ဆာန်ပြုတ်ပြုတ်သနာတရိษ္ဆာန်ရန်တမ်းပြီးတော့မနှိမ့်ဆက်ပါနဲ့မညင်ပါမှနေဖះလောင်းမရလို့မဟုတ်ပါဘူးနော်ဘယ်တရိษ္ဆာန်မဆိုမညင်ပါမနှိမ့်ဆက်ရပါဘူးဒါပေမဲ့ရိုးရိုးတရိษ္ဆာန်ဆိုရင်ကိုယ်ချခြင်းချခြင်းအောင်မှဖះလောင်းဆိုတဲ့အသည့်လေးနဲ့ကြတော့မချခြင်းတော့ဘူးပေါ့အဲ့တော့အကောင်းဆုံးကတော့တွေ့တွေ့သမျှတရိษ္ဆာန်နေတယ်ဖះလောင်းလို့သာစိတ်ထဲကနှလုံးသွင်းထားလိုက်တော့နော်လူလူချင်းချခြင်းရောဘယ်လိုနှလုံးသွင်းမလို့လေသူဖះလောင်းချက်လောက်တယ်ဖះရှင်မဲ့ဥဏီငယ်ဖြစ်လောက်တယ်ဆိုပြီးတော့เนาะအဲ့လိုဘလိုပဲဖြစ်ဖြစ်ပေါ့လေယောနီတော်လေးဝင်လိုက်တယ်ဆိုရင်တော့မတတ်ဖြစ်ဖို့အရေးကြီးတာကိုအဲ့တော့ရေပုံရမှတ်မယ်ဆိုရင်တရိษ္ဆာန်ကြီးဆိုရင်တော့အကောင်ကြီးရင်အပြစ်ပိုကြီးတယ်အကောင်သိရင်အပြစ်ငယ်နေတယ်ဒါပေမဲ့ ကုန်အထူးရှိတဲ့ပါရမီအထူးတွေရှိတဲ့ဘုရားလောင်းတိရစ္ဆာန်ကိုသွားနှိမ့်ဆက်မြင်တော့အဝိဇ္ဇိတိကိုကြာသွားနိုင်ပါလေ။ကုန်အထူးရှိတဲ့လူစားရှိတဲ့ပုဂ္ဂိုလ်တွေကြာတော့ခုနကုန်နဲ့ပဲဒီကထားပြီးတိုင်းတရမယ်။တိရသမารိပညာကုန်ကြီးတဲ့ပုဂ္ဂိုလ်ကိုတတ်လို့ရှိရင်ပို့ပြီးတော့ပြည့်ကြည့်တယ်။တိရသမารိပညာနည်းတဲ့ပုဂ္ဂိုလ်ကိုတတ်ရင်တော့အပြည့်နည်းတယ်ပေါ့။အကောင့်ကြီးတာသေးတာကအဓိကမဟုတ်ဘူး။တိလသမารိပညာကြီးပေမဲ့လူကသေးသေးခွေခွေပူပူညံ့ညံ့ကလေးဖြစ်နေမယ်။ဒါပေမဲ့သူ့ကိုသွားပြီးတတ်လိုက်မယ်ဆိုတော့ဟိုအကောင်ကြီးကြီးနဲ့ဘာမှတိလသမารိပညာမရှိတဲ့ဆံကုန်မြေလေးတတ်တာထက်ပို့ပြီးတော့ပြည့်မကြည့်ဘူးလား။အဖြစ်ကြီးတယ်လူကိုတတ်တဲ့အခါကျတော့အကောင်ကြီးသေးသွားမကြည့်နဲ့ဂုံအကြီးသေးကိုကြည့်ရမယ်။ဂုံအကြီးဂုံရင်းတူနေလို့ရှိရင်တော့တိလသမารိပညာဂုံရင်းတူရင်တော့အကောင်ကြီးတဲ့သူတတ်တာကပို့ပြီးပြည့်ကြည့်တာပေါ့နော်။အကောင်သေးတာကအပြည့်သေးတာပေါ့။ဘာလို့လဲဆိုတော့အကောင်ကြီးတော့သိဖို့တော့ကိုပို့ပြီးတော့လုံလဝရိယစိုက်ရတာကိုနော်တခါလှီးရုံနဲ့မပြီးဘူးပေါ့လေဆယ်ကဆန်းကားကလှီးရတာဒါကြောင့်အကောင်ကြီးလို့ရှိရင်တော့ပို့ပြီးတော့အပြည့်ကြီးပါတယ်အကောင်ကြီးလည်းတူတယ်ဂုံကြီးလည်းတူတယ်ထတ်တူထမြဖြစ်နေတယ်ဆိုရင်တော့ဘယ်နှလုံးကိလေသာအကြီးအသေးလုံလဆိုင်မှုအကြီးအသေးပေါ်မူတည်ပြီးတော့အပြည့်ကြီးသွားပါတယ်အပြည့်ကြီးသေးကွာသွားပါတယ်ကိုယ်စိတ်တွေကတက်ချင်တဲ့ဒေါသပို့ကြီးတယ်ဆိုရင်ပို့ပြီးအပြည့်ကြီးမှာပေါ့တတ်တဲ့လုံလဝရိယအားဆိုင်မှုပယောဂကပို့ပြီးတော့ကြီးတယ်ဆိုရင်အပြစ်ပိုကြီးမှာပေါ့အဲတော့အကောင်ချင်းလည်းတူတယ်ဂုံချင်းလည်းတူတယ်ဆိုရင်ကိလေသာအကြီးအသေးပယောဂအကြီးအသေးပေါ်မူတည်ပြီးတော့အပြစ်အကြီးသေးကွာသွားပါတယ်ပယောဂဆိုတာလုံလဆိုင်မှုပယောဂကိုပြောတာနော်အဲ့ဒီပယောဂကလည်း6မျိုးရှိပါတယ်သာဟတိကပယောဂသာဟတိကပယောဂဆိုတာကိုယ်တိုင်ဒုံနဲ့ခုံဒုံနဲ့ရိုက်ဓာတ်နဲ့ခုံစသဖြင့်လက်နဲ့ကိုကိုယ်လက်နဲ့ဓာတ်ရိုက်ကင်ထားပြီးတော့တစ်ဖက်သားကိုတတ်တာအဲ့ဒါကြတော့တာဟတ္ထိကပယောဂကိုယ်တိုင်တတ်ခြင်းပေါ့နော်အာနတ္တိကပယောဂဆိုတာကဒီလူကိုတတ်လိုက်ဒီကောင်ကိုတတ်လိုက်ဆိုပြီးတော့စေခိုင်းပြီးတတ်ပါဇက်ကထုတ်ပြောပြီးပါဇက်ကပြောပြီးတော့ပဲဖြစ်ဖြစ်စာနဲ့ရေးပြီးတော့ပဲဖြစ်ဖြစ်မျက်စိမျက်နှာလက်ဟန်ခြေဟန်စတဲ့အရေးနမိတ်ပြပြီးတော့ပဲဖြစ်ဖြစ်အသက်ခိုင်းတာကြတော့အနတ္တိကပယောဂစေခိုင်းပြီးတော့တတ်တာနောက်တစ်ခုကနေတ္တကိယပယောဂပြစ်လွတ်ပြီးတော့တတ်တာဓာတ်နဲ့လှမ်းပြစ်လိုက်တာလေးနဲ့လှမ်းပြစ်လိုက်တာတဏ္ဍနဲ့လှမ်းပြစ်လိုက်တာစသည်အားဖြင့်ပေါ့လက်နဲ့ကိုကိုယ်လက်နဲ့ဓာတ်ရိုက်ထိပြီးတော့တစ်ဖက်သားကိုတတ်တာမဟုတ်ဘဲနဲ့ကိုယ်လက်နဲ့ကိုယ်လက်ကနေလက်နဲ့တစ်ခုကိုပြစ်လွတ်လိုက်ပြီးတော့အသက်ခံရတဲ့ပုဂ္ဂိုလ်စီရောက်သွားပြီးတော့မှတတ်တာပေါ့အဲ့ဒီလိုလေမြတနအဆက်ရှိတဲ့လက်နဲ့ပြစ်လွတ်ပြီးတော့တတ်တာကိုတော့နေတ္တကိယပယောဂပြစ်လွတ်ပြီးတတ်ခြင်းပေါ့ဘာမှလို့မှတ်မယ်ဆိုရင်တော့နောက်တစ်ခုကသာဝရပယောဂသာဝရဆိုတာမြဲနေတာကိုပြောတာတသက်လုံးမြဲတယ်လို့မဆိုလို့ဘူးဟိုယုတ်နံပရမတ်ရဲ့သဘောနဲ့မဆိုင်ဘူးသာဝရဆိုတာကြာကြာတည်နေတာပေါ့ဥပမာလူတွေတွင်းနေကြပြီးသေအောင်ဆိုပြီးတော့တွင်းတူထားတာညောင်းနေထောင်ထားတာမိုင်းနေထောင်ထားတာအဲ့ဒါကိုသာဝရပယောဂလို့ခေါ်တယ်ဒီတွင်းကြီးကတူးထားပြီးလို့ရှိရင်မဖို့မချင်းရှိမနေဘူးလားရှိနေတယ်တချို့ခြံနေပါဒီမှာမရှိဘူးလားညောင်းထောင်ထားတယ်ဆိုတာတွင်းတူးပြီးတော့အဲ့ဒါသာဝရပယောဂနဲ့တတ်တာနော်နောက်ပြီးတော့တတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဓာတနဘုံအမြောက်အဆက်ရှိတဲ့လက်နဲ့တွေကိုပြုလုပ်ထားတာကိုလည်းသာဝရပယောဂလို့ခေါ်တယ်ကိုကိုတိုင်းပြစ်လွတ်ပြီးတော့မတတ်ပေမဲ့တတ်ဖို့အတွက်တတ်ခြင်းတဲ့သူတွေတတ်ဖို့အတွက်လက်နက်ကိုအစင်းသင်းဖြင့်အောင်လုပ်ပေးထားတဲ့ဆိုရင်လေဒါသာဝရပယောဂနဲ့တတ်တာပဲ။နားလည်လို့အောင်ပြောရမယ်ဆိုလို့ရှိရင်တော့ဥပမာချက်ဘိုးသက်စီတို့ဘာလို့ထောက်တဲ့လူတွေမရှိဘူးလား။ဒီထဲတော့မပါလာဘူးထင်ပါတယ်နော်။အပါလည်းသီးခံပေါ်တရားရှိဆိုတာကတော့ပြောရမှာဘူး။အဲ့ဒါချက်ဘိုးသက်စီထုတ်လုပ်တယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်တော့ချက်ဘိုးမတတ်ဘူးထား။ချက်ဘိုးတတ်ခြင်းတဲ့လူတွေတတ်ဖို့အတွက်အစင်းသင်းဖြင့်အောင်လုပ်ပေးထားတာမဟုတ်ဘူးလား။ထုတ်ပေးထားတာဒီဇဘုဒ္ဒဆေကမသုံးမချင်းသာဝရရှိနေတာကိုအချင်းကြကြရှိနေတာဒါကြောင့်အဲ့ဒီလူဇဘုဒ္ဒဆေထုတ်လုပ်တဲ့သူရှင်သေးခွေတွေထုတ်တဲ့လူပေါ့ရှင်သေးခွေကလည်းရိုးရိုးချင်းပြင်းအောင်လုပ်တဲ့ရှင်သေးခွေကတမျိုးတချို့ကြတော့ကြောင်ညာကလေးကဒုတ်ဒုတ်နဲ့တခါတချင်းနေတကောင်မိတကောင်သေတဲ့အတန်နေမပါဘူးလားရှင်သေးဖို့အာမခံပါတယ်ဆိုပြီးတော့ကြောင်ညာတာလေတချို့အဲ့ဒါဆိုလို့ရှိရင်လည်းရှင်သေးခွေထုတ်လုပ်တဲ့ပုဂ္ဂိုလ်လည်းဒါပါဏာတိပါဒထိုက်တာပဲသာဝရပယောဂနဲ့တတ်တာအဲဒါကြဘုဒ္ဓဆေရှင်သေးကိုဆိုင်တင်ပြီးရောင်းတဲ့လူတွေလည်းပါတာပဲနော်။ဘာလို့လဲဆိုတော့ကြဘုဒ္ဓဆေနဲ့လူရှင်သက်ရှင်တဲ့လူတွေအတွက်ကိုယ်ကအစင်းသင်းလုပ်ပေးထားတာကို။အဲဒါကြောင့်အဲ့ဒါသာဝရပယောဂလို့ခေါ်ပါတယ်။ ဒါအရေးကြီးတယ်နော်ပါဏာတိပါဒဆိုတော့လူတွေကဟိုလွယ်လွယ်လေးပဲတွေ့နေကြတာဥစဉ်တို့တခါတရံကိုပြောပါတယ်ဥစဉ်တော်တဲ့လိုက်ပြီးကြတော့ပါဏာတိပါဒကြောင့်ဟောမယ်ပါဏာတိပါဒနဲ့ပတ်သက်လို့သိချင်တာလေးရှိမေးပါဆိုတော့မေးကြမရှိပါဘူးတဲ့ပါဏာတိပါဒဆိုတော့သူများတဲ့မတတ်ပြီးရောပေါ့တဲ့မတတ်ယုံနဲ့မပြီးသေးဘူးအဲ့ဒါသာဝရပြောကဆိုတာခုနသူတစ်ပါးကိုတတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လက်နဲ့တည်းဆေးဝါးကြီးပြုလုပ်ဖန်တီးထားတာကိုရောင်းချတာကိုသာဝရပယောဂါလို့ခေါ်တယ်နော်ဟိုမိစ္ဆာဇီဝတွေထဲမှာလည်းပါတာပဲမလားအစိရောင်းခြင်းတို့လက်နဲ့ရောင်းခြင်းတို့ဆိုတာနော်နောက်တစ်ခုကဝိဇ္ဇာမယပယောဂါဝိဇ္ဇာဆိုတာဒီနေရာမှာတော့လောကီကန္တာကြီးအင်းအိုင်ကလေးလက်ဖွဲ့မနန်းဓာတ်ရိုက်တဆင်ဆက်ရှိတဲ့အဲ့ဒီလိုအောက်လန်းပညာတွေနဲ့တတ်တာကိုကြတော့ဝိဇ္ဇာမယပယောဂာအောက်လန်းပညာရက်တွေနဲ့တတ်ခြင်းလို့ဆိုလိုပါတယ်နောက်တစ်ခုကအိဋ္ဌိမယပယောဂာကံကြောင့်ဖြစ်တဲ့တကူကမ္မစိတ်တိလို့ခေါ်တာပေါ့ကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာဆိုပြီးတော့နဂါးတွေပါရေးဆိုလို့ရှိရင်မျက်စောင်းထိုးလိုက်ရင်ကြာကျသွားတယ်ဆိုတာမကြဘူးလားအဲ့ဒီလိုမျိုးပေါ့နဂါးမျက်စောင်းထိုးလို့သူတစ်ပါးကိုကြာကျစေနိုင်တယ်ဆိုတာကမ္မစိတ်တိလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့တကူဒီညဆောင်ထုံးရင်ပြကြတဲ့တကူရဖို့တဲ့အဲ့ဒီနဂါဘာမှကျင့်စရာမလိုဘူးသူကံတဲ့သူရပြီးသားနော်ဝိသဝေနမင်းကြီးတို့လည်းပဲသောတာပန်မဖြစ်ခင်တော့ကစိတ်ဆိုးလို့ညဆောင်ထိုးလိုက်လို့ရှိရင်ဘလူတွေပီကြတာပဲတဲ့ပီဟိုကျောင်းမှာပီတူလူခေါ်တဲ့မင်းတစ်ပါးရှိတဲ့အဲ့ဒီမင်းမှလည်းကံမစိတ်ကြီးတကူတစ်ခုရှိတယ်လူတယောက်ကိုသေစေခြင်းနဲ့စိတ်နဲ့ကြည့်ပြီးတော့သူ့ရဲ့သွားအဆွယ်လေးကိုခောက်လိုက်လို့ရှိရင်ဟိုတစ်ဖက်သားသိရောတဲ့အဲ့ဒါဆူလန်သူမနာဆိုတဲ့တထေးတယောက်ကိုဒေါသဖြစ်ပြီးတော့အဲ့ဒီပိတုမင်းကသူ့ရဲ့သွားအဆွေလေးကိုလက်နဲ့ခောက်ထက်လိုက်တာအဲ့ဒါဟိုတထေးသိရောပဲတဲ့အဲ့ဒီလိုကမ္မစိတ်တိကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာကိုတော့အိဋ္ဌိမယပယောဂာလို့ခေါ်ပါတယ်ပယောဂာဘယ်နှပါးရှိလဲယောဂီတို့မှာပယောဂာဘယ်နှပါးကန့်နေပေးထားပြန်စစ်ရမယ်နော်အဲ့တော့ဂုံထူးရှိတဲ့လူစရှိတဲ့တရားဝါဒီမှာဂုံလဲတူတဲ့အကောင်လဲတူတယ်ဆိုရင်ကိလေသာအကြီးအသေးပယောဂအကြီးအသေးပုံမူတည်ပြီးတော့အပြစ်အကြီးအသေးကွာတယ်ဆိုတာမှတ်ပါပယောဂ6ပါးကိုလည်းတခါလေတွဲပြီးတော့မှတ်ထားပါကွက်ကွန်ညာနဲ့ချဲ့ပြီးတော့စဉ်းစားနော်ဒါကဥစဉ်တော့ကနမူနာလောက်ပဲပြောတာပါဏတိပါဒဆိုပြီးတော့ခလေးကလေးကသိတာပဲဆိုပြီးတော့ပုပ္ပောဒနာမူတဲ့ပြောမယ်ဆိုရင်9နာရီထိုင်ကြလဲမကုန်ဘူးနော်ခုဒီမှာပါဏတိပါဒဆဲစကလုံးရင်းရှင်းတဲ့ကိုနိုင်ွက်ပြေတော့မယ်အဲ့ဒါအဲ့ဒီပါဏတိပါဒဟာသိရင်အပင်ငရဲကိုကြစည်းနိုင်တယ်ငရဲကလွတ်လာပြန်တော့လေငရဲကလွတ်လာလို့လူဖြစ်ပြန်တော့လေတည့်တည့်ရှိရှိတင်းတင်းတည့်လေးဖြစ်သလားဆိုတော့မဖြစ်ဘူးတဲ့လောက၌အကောင်းဆုံးသောအရာဆိုတဲ့စာအုပ်ထဲမှာပါဏတိပါဒရဲ့အပြည့်ပြတဲ့ဆောင်ပုဒ်လေးရေးထားပါတယ်ကြက်ထားပါလို့လည်းအဲ့ဒီထဲမှာရေးထားပါတယ်ဆိုကြသမောင်းသူတဲ့တန့်ရင်ရမယ်အပြစ်ပြတဲ့ဆောင်ပုတ်ကလေးပါတရားဟောမလဲစင်တော့အရှင်ဖုရားအဟောင်းမဟောနဲ့အသစ်ဟောပါအသစ်ဟောပါတဲ့အဟောင်းတွေကမင်းလိုက်တော့လေမရတော့ဘူးနော်ပါဏတိပတ်သူတဲ့တက်ကချွတ်တဲ့အင်္ဂါမွဲပြရုပ်တွင်အာအင်ချူရင်းလင်းခြင်းလေဝီဘေးကိုကြောက်တဲ့အသက်ခံရာအနာများလျက်ချွေရန်ပြည့်၍အသက်တူလျက်ပြင်းများစွာသည်ရှောင်ကအပြန်အကျူးတည်တဲ့မတိုင်ပြီးတော့ပါဘူးအချိန်မရတော့ဘူးနော်အဲ့ဒါပါဏတိပတ်သုတ္တတကသူတစ်ပါးရဲ့အသက်ကိုတတ်မယ်ဆိုရင်ချွတ်တဲ့အင်္ဂါခုနအပင်ငရဲကြတဲ့အပြစ်ပြီးလို့ကန်ရတဲ့ကန်ကျွင်းကိုပြောတာနော်ပါဏတိပါဒကြောင့်အဝီစီငရဲကြတာတို့ငရဲကြတာတို့တရိထံဖြစ်တာတို့ပြိတာဖြစ်တာတို့အသူတကယ်ဖြစ်တာတို့အဲ့ဒါတွေကတော့ကံရင်းလို့ခေါ်တယ်လူဖြစ်ပြီးတော့အသက်တူခြင်းအနာများခြင်းစတာကိုတော့ကံကျွန်းလို့ခေါ်ပါတယ်အခုသံဘုဒ္ဓမပါတဲ့အပြစ်တွေကကံကျွန်းနေပါပါဏတိပတ်သုတ္တတကချွတ်တဲ့အင်္ဂါအင်္ဂါချွတ်ရင်းတတ်ပါတယ်မျက်စိနာနာအင်္ဂါခြေလက်တွေမပြည့်မစုံဖြစ်တတ်တယ်ဒါလည်းကိုတူတော်အကျိုးပေးတာပါပဲကိုကသူတစ်ပါးသက်ကိုတတ်စင်တော့ကဒီလိုအကျိုးတွေဖြစ်အောင်လုပ်ခဲ့တာကိုကိုကတော့အသက်သေးသွားပြီးရောဆိုပြီးတော့တတ်လိုက်ပြီမဲ့သူတစ်ပါးကိုဆိုပြီးတော့လေပြီးညှင့်တတ်လိုက်တဲ့ဆင်မဲ့မျက်လုံးကြီးပြူးထွက်မလာဘူးလားပြူးထွက်လာတယ်နော်
ဒါကြောင့်မလို့သူတို့ကသေးကန်လေးမှပြုံပြုံလေးနဲ့သေးသွားတာမဟုတ်ဘူးအင်းကချုံရင်းပြီးတော့သေးသွားတာမျက်လုံးကြီးပြူထွက်လာတယ်ရှာကြီးထွက်လာတယ်ဟုတ်တယ်မလားအဲ့ဒါဒါနဲ့ခုတ်တုံးနဲ့ရိုက်စားပြီးတစ်ခုခုလွန်ရင်လည်းမျက်နှာကြီးတွေရှုံ့မဲ့ပြီးတော့ခန္ဓာကိုယ်အင်းကအစိမ့်ပိုင်းတစ်ခုခုကတော့ဖောက်ပြန်ပြည့်စည်သွားတာပဲသေးကန်လေးမှအသက်ခံရတဲ့ပုဂ္ဂိုလ်အင်းကချုံရင်းဖောက်ပြန်သွားတော့ကိုယ်အကျိုးပြီးတော့လည်းပဲကံကျွင်းအနေနဲ့အကျိုးပြီးတော့လည်းမျက်စိနာနာအင်းကခြေလက်တွေကပုံမှန်အတိုင်းမဖြစ်ပဲနဲ့ချွေရင်းနေတတ်ပါတယ်မျက်လုံးကြီးပြူပြဲနေတာတို့ပါတို့ပေါ့နော်ပါဏတိပသုတတကချွတ်တဲ့အင်ကမွဲပြရုပ်တွင်အရေးအစင်းအသွင်တရံကလည်းကြီးကြီးလင်းလင်းဝင်းဝင်းပပဆူဆူပြည်ပြည်မရှိဘူးတဲ့မွဲမွဲ၆၆ပြပြနှမ်းနှမ်းပိန်ပိန်ကက်ကက်တဲ့ကဲဒီယောဂီတို့ကဆူဆူပြည်ပြည်ဖြစ်နေတာလားမွဲမွဲ၆၆ဖြစ်နေတာလားဆူဆူပြည်ပြည်ဖြစ်နေတဲ့တဏ္ဍာခါ